to the Voice of America in Burmese.
Mingla menek himashin. Washington မြို့တော် VOA American အသံကနေ2020ပြည့်နှစ် February လ25ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ30နှင့်40 48ဒုကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်နိုင်ငံအားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာအစုအစည်းအညွန့်ငယ်တွေလည်းတင်းတင်းလာနေကတိတိတသာကျဆင်းသွားခဲ့ပါတယ်အမေရိကန်အာဆီယံဆွေးနွေးပွဲကိုအမေရိကန်နိုင်ငံလတ်စ်ဗီဂတ်စ်မြို့မှာမတ်လ14ရက်နေ့ကျင်းပဖို့စီစဉ်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်တင်ဂီထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းသတင်းပေးပို့ချက်တစ်ခုမှာတော့
ဒီစနစ်ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်ထံကလည်းပဲဒီပညာအကူအညီများတည်ရလျက်ကြီးတဲ့နေရာမှာ
ဒါကတော့မြန်မာနိုင်ငံကဝန်ထမ်းတွေပင်စင်အငိမ့်စားယူရင်နိုင်ငံတကာအဆင့်နဲ့ညီတဲ့ခံစား권မျိုးရရှိဖို့မြန်မာအစိုးရကစ조사လှုပ်ဆောင်နေတဲ့အကြောင်းကြားဖို့ရှိပါတယ်။တခါရခိုင်အင်တာနက်ပြန်ဖွင့်ရေးဆန္ဒပြခေါင်းဆောင်တချို့တိမ့်ဆောင်နေတဲ့အကြောင်းကိုလည်းတင်ပြမှာပါ။တခါဒေါ်နယ်ထရန့်ကဒီအိန္ဒိယနိုင်ငံကိုရောက်ရှိချိန်မှာအိန္ဒိယလူထုနဲ့တွေ့ဆုံပွဲကျင်းပခဲ့တာကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်တင်ဂီထိုက်တို့ကပြောပြမှာပ
ါ။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံမှာအဆိုးဆုံးဖြစ်ပေါ်တဲ့အခြေအနေကိုကြော်လွန်ခဲ့ပြီးဖြစ်ပေမဲ့တခြားနိုင်ငံမှာကိုယ်ဆက်ပြန့်နှံ့မှုတိုးပွားလာနေတဲ့အပေါ်အထူးစိုးရိမ်ပူပန်မိကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီဗိုင်းရပ်စ်ဟာတကမ္ဘာလုံးကိုပြန့်နှံ့တဲ့အခြေအနေရှိနေတာကြောင့်နိုင်ငံတိုင်းကကြိုတင်ပြင်ဆင်ထားကြဖို့လိုအပ်ကြောင်းဂျနီဗာမြို့က WHO ဌာနချုပ်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတင်လာနေမှာပြောပါတယ
် I think it's important to say that all countriesAnd this is now a problem that is affecting
အခုချိန်မှာဒီယောဂပိုဟာနိုင်ငံအတော်များများကိုကူးစက်ပြန့်နှံ့နေတာကြောင့်ဒီယောဂကိုကာကွယ်တားဆီးနိုင်ဖို့နိုင်ငံတိုင်းကအတက်နိုင်ဆုံးအစွမ်းကုန်စ조사လှုပ်ဆောင်ကြဖို့လိုအပ်ပါတယ်။ဒီလိုလှုပ်ဆောင်ရမှာလူမျိုးရေးဘာသာရေးလူခွင့်ရေးရတဦးတယောက်ကိုဖိနှိပ်ချုပ်ချယ်မှုမပါဘဲအစွမ်းကုန်စ조사ဟန်တားကြဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောသွားတာပါတရုတ်နိုင်ငံအတွင်းယောဂပိုကူးစက်မှုအချိန်အမြင့်ဆုံးဖြစ်ခဲ့တဲ့ကာလဟာဇန်နဝါရီလ23ရက်နဲ့ဖေဖော်ဝါရီလ2ရက်နေ့ဖြစ်ပြီးအဲ့ဒီနောက်ပိုင်းမှာဗိုင်းရပ်စ်ပိုကူးစက်မှုအရေအတွက်တဖြည်းဖြည်းလျော့ကျလာတယ်လို့ WHO အကြီးအကဲတက်ဒရိုအာဒနွန်ဂေဘရီယေဆုစ်ကလည်းတောက်ကြနေကသတင်းတောက်တွေကိုပြောပါတယ်ဒီဗိုင်းရပ်စ်ပိုဟာထိန်းချုပ်လို့ရနိုင်ကြောင်းယောဂပိုစတင်တွေ့ရှိတဲ့နေရာနဲ့အနီးဝန်းကျင်ဒေသကလူတွေဝင်ထွက်သွားလာခွင့်အလင်းအမြန်ဆုံးပိတ်ပင်လိုက်တာအပါအဝင်ဒီဗိုင်းရပ်စ်ပိုလက်ရှိတဲ့ပိုပြီးကြေကြေပြန့်ပြန့်ကူးစက်ပြန့်နှံ့ခြင်းမရှိအောင်ကြိုးပမ်းခဲ့တဲ့တရုတ်အစိုးရရဲ့လှုပ်ရက်ကိုလည်း WHO အကြီးအကဲကချီးကျူးခဲ့ပါတယ်။တနင်္လာနေ့အထိ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းသေဆုံးသူ2629ဦးရှိသွားပြီဖြစ်ပြီးယောဂပိုကူးစက်ခံရသူအရေအတွက်ဟာလည်း8000နီးပါးရှိနေပြီဖြစ်ပါတယ်။စေကူတမှုခံယူပြီးပြန်ကောင်းသွားတဲ့သူအရေအတွက်ကတော့အခုချိန်ထိ2500ကျော်ရှိသွားပြီဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်တင်းနှင်းလာနေမှာကမ္ဘာအစုရှယ်ယာဈေးနှုန်းတွေနဲ့ရေနံဈေးနှုန်းတွေကျသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံရဲ့နှစ်ပတ်လည်ဥပဒေပြုအဖွဲ့ညီလာခံကိုရွှေ့ဆိုင်းထားရပြီးကမ္ဘာတဝန်းမှာလည်းကျန်းမာရေးဆိုင်ရာချိန်ချောက်မှုတစ်တည့်ရဖြစ်နေတာပါ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတင်းနှင်းလာနေနေကင်းပိုင်းကအဓိကကျတဲ့အစုရှယ်ယာအညွန့်ကိန်းတွေ300ဂိုင်းနှုန်းလောက်ဈေးကျခဲ့ပါတယ်။ဥရောပဈေးကွက်မှာပိုပြီးတိတိတသားဈေးကျခဲ့သလိုအာရှရဲ့ထိပ်တန်းအစုရှယ်ယာအညွန့်ကိန်းတွေကတော့အနည်းငယ်ဈေးကျခဲ့ပါတယ်။ကမ္ဘာရေနံဈေးနှုန်းဆန့်နှုန်းဖြစ်တဲ့ Brent ရေနံဈေးနှုန်းကတစ်စည်းကို 55.38 ဒေါ်လာဈေးပေါက်ခဲ့ပြီး900ခန့်နှုန်းနီးပါးဈေးကျခဲ့တာဖြစ်ပါတယ်။ဒီဈေးကျခဲ့တာဟာဆိုရင်9လနီးပါးကာလအတွင်းဈေးအကျဆုံးဖြစ်ပါတယ်။ရွှေဈေးကတော့တအောင်ဆောက်ကို1,686 ဒေါ်လာဈေးပေါက်ပြီးနှစ်ရာဂိုင်းနှုန်းနှိပါဈေးတက်ခဲ့ပါတယ်။အစုရှယ်ယာဈေးနှုန်းတွေစိတ်မချရခြင်းမှာယင်းနှိမ့်နှံသူတွေကစိတ်ချရတဲ့ရွှေဘက်ကိုလှည့်လာတာကြောင့်ရွှေဈေးနှုန်းက9နှစ်တာကာလအတွင်းအမြင့်ဆုံးဈေးတက်ခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်အီတလီမှာသေဆုံးသူအနည်းဆုံး9ဦးရှိသွားပြီဖြစ်ပြီးယောဂဘုတ်ကူးဆက်ခံရသူအရေအတွက်ဟာလဲတနင်္လာနေ့အထိ200ကျော်သွားပြီဖြစ်ပါတယ်အခြေအနေတွေဆိုးဝါးလာနေတာကြောင့်အာနာဘန်နီကတိုင်းပြည်မြောက်ပိုင်းကမြို့ပေါင်းအနည်းဆုံး10မြို့ကိုဝန်ထွက်သွားလာခွင့်ပိတ်ပင်ထားလိုက်ပါတယ်ဗိုင်းရပ်စ်ဘုတ်ကူးဆက်ပြန့်နှံ့မှုကိုဟန်တာနိုင်ရေးအတွက်အာနာဘန်နီကမကြုံဘူးတဲ့အတိုင်းအတာနဲ့အချင်းပြည့်ဆောင်ရွက်နေတာမှာတိုင်းပြည်မြောက်ပိုင်းစစ်မှုဒေသမှာရှိတဲ့အနည်းဆုံးဒေသ6ခုကစာတင်ကြောင်းနေတက္ကသိုလ်တွေကိုလည်းပိတ်ထားလိုက်ပါတယ်အများပြည်သူတွေအနေနဲ့လည်းရုံးမတက်ကြဖို့နဲ့အတက်နိုင်ဆုံးအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပါတယ်ဒါအပြင်ရုပ်ရှင်ုံကပွဲရုံတွေနဲ့ဘားဆိုင်တွေလည်းပိတ်ထားလိုက်တဲ့အပြင် Venice မြို့ကကာနီဗယ်ပွဲတော်ကိုလည်းပထမဆုံးအကျင့်ဖြစ်သတ်မှတ်ရက်ထက်ဆောပြီးတော့ရပ်ဆန်းလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့လူပေါင်း2.5သန်းရှိတဲ့ဒေဂူးမြို့ကနေအားလုံးအပြင်မထွက်ကြဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခုချိန်ထိတောင်ကိုရီးယားမှာသေဆုံးသူ9ဦးရှိသွားပြီဖြစ်ပြီးရောဂါပိုးကူးစက်ခံရသူ33ဦးရှိတာကြောင့်ဒါဟာတရုတ်နိုင်ငံပြည်ပမှာကူးစက်မှုအရေအတွက်အများဆုံးဖြစ်ပါတယ်။အီရန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတနင်္လာနေ့အထိ12ဦးရှိသွားပြီဖြစ်တာကြောင့်ဒါဟာတရုတ်နိုင်ငံပြည်ပမှာအများဆုံးသေဆုံးတဲ့အရေအတွက်လည်းဖြစ်ပါတယ်
။အိန္ဒိယစစ်တပ်အတွက်ရဟယင်တွေနဲ့တခြားပစ္စည်းကရိယာဒေါ်လာ3ဘီလီယံပိုးအမေရိကန်ကရောင်းချမဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောပါတယ်။အိန္ဒိယနိုင်ငံအမဒါဘတ်မှာNamaste Trump လို့ခေါ်တဲ့အမေရိကန်သမ္မတကိုကြိုဆိုတဲ့လူထုစီဝေးပွဲမင်ကွန်းမှာသမ္မတ Trump ကအခုလိုကြေညာသွားတာဖြစ်ပါတယ်။အမေရိကန်သမ္မတ Trump နဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi တို့ရဲ့မင်ကွန်းကိုလူပေါင်း3,000,000ကျော်တက်ရောက်နားထောင်ခဲ့ကြပါတယ်။အိန္ဒိယကိုမတွားခင်ကတည်းကအခုခီးစဉ်အတွင်းမှာနှစ်နိုင်ငံကုန်သွယ်ရေးစာချုပ်သစ်ကိစ္စပါဝင်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ဟာအကြီးမားဆုံးသောကုန်သွယ်ရေးသဘောတူညီချက်ဖြစ်မယ်။နှစ်နိုင်ငံစလုံးအတွက်အကျိုးရှိမဲ့သဘောတူညီချက်မျိုးရရှိဖို့အိန္ဒိယဝန်ကြီးချုပ်နဲ့သူ့အကြားဆောင်ရွက်နိုင်မယ်လို့ယုံကြည်ထားကြောင်းမင်ကွန်းမှာထည့်သွင်းပြောဆိုပါတယ်။ကုန်သွယ်ရေးသဘောတူညီချက်ရလာနိုင်ခြင်းအပေါ်အကောင်းမြင်မျှော်လင့်ကြောင်းအိန္ဒိယဝန်ကြီးချုပ်ကလည်းပြောပါတယ်။အမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုနယ်ပယ်တွေကျေပြန့်လာတဲ့အကြောင်းကာကွယ်ရေးစွန့်အင်ခန္ဓာကနေသတင်းအချက်လက်ဤပညာတွေအထူးဖြစ်ကြောင်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းသစ်တွေဆောင်ကျင်းပေးမှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်ကလည်းမင်ကွန်းမှာပြောဆိုသွားပါတယ်ရှင
် VOA အမေရိကန်တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိไลโดมีตา32กิโลเฮิรตซ์9335ไลโดมีตา40กิโลเฮิรตซ์9453ไลโดมีตา48กิโลเฮิรตซ์6153เนี่ยดุติยานายเวมาไลแลมีตา190กิโลเฮิรตซ์1505โรก็เลยทุ่มล้วนไปได้บาเลยရှင
်เออเมริกันตะคะตะเถินนี่ก็เสร็จเลยจินญาไปนี่แล้วครับนะติยุนายงานก็ဒေတာရဲမဟာမိတ်တွေနဲ့အမေရိကန်အကြသဘောထားကွဲအောင်တက်ရှုပ်ပြီးအရှိတောင်အာရှတိုက်အတွင်းသူ့ရဲ့ဩဇာကြီးထွားမှုပုံမူကျပြအောင်လှုပ်ဆောင်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုကအာဆီယံအဖွဲ့ဝင်ဆင်နေငံကခေါင်းဆောင်နေတဲ့လာမယ့်မတ်လအတွင်းတွေ့ဆုံမှုစီစဉ်နေပါတယ်တွေ့ဆုံမှုကတော့နေဗာဒါပြည်နယ်လက်စီဂတ်မြို့မှာမတ်လ14ရက်နေ့ကျင်းပဖို့အမေရိကန်ဘက်ကစီစဉ်နေတာပါအာဆီယံဆင်နေငံခေါင်းဆောင်နေတဲ့သမ္မတဒေါ်နယ်ထရမ့်တို့တူးချင်းတွေ့ဆုံဖို့လဲစီစဉ်ထားတယ်လို့ဆိုပါတယ်အမေရိကန်နဲ့အာဆီယံဆက်ဆံရေးမှာအရေးအပါဆုံးအချက်ဟာထိပ်တန်းကောင်းဆောင်တွေအကြားတွစ်ဆုံဆွေးနွေးရေးဖြစ်တယ်လို့ Heritage Foundation ရဲ့ဒုတိယဥက္ကဋ္ဌ James Carafano ကပြောပါတယ်။အခုနှစ်6လအတွင်းကျင်းပမယ့် American ASEAN ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကဘယ်သူတက်မယ်ဆိုတာအတိအကျမသိရသေးပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်
။မလေးရှားဝန်ကြီးချုပ်မဟာသန်မိုဟာမက်ရာဒုကနှုတ်ထွက်လာကိုဘရင်ထန်တနင်္လာနေ့ကတင်သွင်းကြောင်းဝန်ကြီးချုပ်ရုံးကကြေညာပေးမယ့်အသေးစိတ်ကိုတော့ရှင်းလင်းမထားပါဘူး။သူရာဒုကိုဆက်ခံမဲ့သူအဖြစ်ရွေးထားတဲ့အန်ဝါအီဘရာဟင်ကိုအနာလွှဲမပေးနိုင်ရေးအစိုးရတဲ့ဖွဲ့ဖို့ဝန်ကြီးချုပ်မဟာသာရဲ့ပါတီနဲ့အတိုက်ခံအဖွဲ့တွေကအဖွဲ့ဝင်တချို့ကြားဆွေးနွေးမှုတွေနောက်ပိုင်းဝန်ကြီးချုပ်ရာဒုကနှုတ်ထွက်တာပါဒီဆွေးနွေးမှုတွေကြောင့်ဝန်ကြီးချုပ်မဟာသာနဲ့အန်ဝါအီဘရာဟင်တို့ကြားမပြေလည်မှုပြန်ဖြစ်မဲ့အခြေအနေမျိုးပေါ်လာပါတယ်အရင်ဝန်ကြီးချုပ်နာဂျက်ရက်ဆက်ဦးဆောင်တဲ့အနာရညွန်ပေါင်းအဖွဲ့ကိုဖယ်ရှားနိုင်ရေး2018ခုနှစ်မှာလက်ရှိဝန်ကြီးချုပ်မဟာသာနဲ့အန်ဝါအီဘရာဟင်တို့ပူးပေါင်းခဲ့ကြတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကအန္ဒရာပရဒေ့ရှ်ပြည်နယ်မှာပြည်နယ်မြို့တော်ကိုတခုတည်းထားရှိရကနေ၃ခုအဖြစ်ပြောင်းလဲထားရှိရေးစီစဉ်နေမှုဟာလူဦးရေထူထပ်များပြားလာတဲ့မြို့တော်တွေအတွက်မျှတတဲ့ဖွံ့ဖြိုးမှုရှိလာအောင်လှုပ်ဆောင်တဲ့စံနမူနာဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ပြည်နယ်မြို့တော်အသစ်တည်ဆောက်မဲ့အစားမြို့၃မြို့ခွဲပြီးအုတ်ချုပ်ရေး မျိုးတော်အဖြစ်သတ်မှတ်ဖို့ပြည်내လွတ်တော်ကပြည်ခဲ့တဲ့လအတွင်းမှာအတည်ပြုခဲ့တာပါမြန်မာနဲ့ဘရာဇီးလိုနိုင်ငံတွေမှာလည်းမျိုးတော်လူဦးရေထူထပ်လွမ်းတာကြောင့်မျိုးတော်ကိုတခြားနေရာတွေရှေ့ပြောင်းခဲ့တဲ့အစဉ်လာရှိခဲ့ဘူးတယ်လို့ဆိုပါရခင်ဗျာ
အမေရိကန်ဟောလီဝုဒ်ကထိပ်သီးလုပ်ငန်းရှင်ကြီးဟောင်းဖြစ်တဲ့ဟာဗီဝိန်းစတိန်ကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပါတယ်ဒါဆိုရင်တချင်းကဩစာချီလာတဲ့ဟောလီဝုဒ်လုပ်ငန်းရှင်ကြီးအဖြစ်ကနေအဆုံးသတ်သွားစေတာဖြစ်တယ်လို့လိန်ပိုင်းဆိုင်ရာထိပါဆော်ကားမှုတွေကိုဆန့်ကျင်လှုပ်ရှားတဲ့ #MeToo လှုပ်ရှားမှုအတွက်လဲအောင်ပွဲတရဖြစ်ပါတယ်အသက်69နှစ်အရွယ်ဟာဗီဝင်းစတိန်ကိုမဒိမ့်မှုလိန်ပိုင်းဆိုင်ရာပြစ်မှုတွေနဲ့အပြစ်ရှိကြောင်းနယူးယောက်မှာစီရင်ချက်ချတာဖြစ်ပါတယ်လိန်ပိုင်းဆိုင်ရာအမျက်ထုတ်အကြမ်းဖက်ခဲ့တဲ့ဆိုတော့အပြင်းထန်ဆုံးဆွဆွဲချက်ကနေတော့ကင်းလွတ်ခဲ့ပါတယ်ထောင်ဒဏ်25နှစ်နဲ့အထက်ကြားခံရနိုင်တဲ့အနေအထားလည်းရှိနေပါတယ်ကျူးလွန်ခဲ့တာတွေအတွက်သူတာဝန်ခံရတာဖြစ်ကြောင်းကျူးလွန်ခဲ့သူတွေအပေါ်မှာဩဇာတုံးချင်းချောက်မှုမဒိမ့်မှုအကြမ်းဖက်မှုလှည့်ပြားမှုအဆက်ခွဲပြီးနှုတ်ပိတ်တဲ့ရက်ဆက်တဲ့လိန်ပိုင်းဆိုင်ရာအမျက်ထုတ်သူဖြစ်တဲ့ဆိုပြီးလဲနယူးယောက် district အစိုးရရှင်တွေကပြောပါတယ်ဝင်းစတင်ရဲ့လိန်ပိုင်းဆိုင်ရာမလျော်မကန်ထိပါခံရပါတယ်ဆိုပြီးအမျိုးသမီး80နီးပါးကဆွဆွဲခဲ့ကြတာဖြစ်ပါတယ
်ကိုစော်ဝင်းလိုက်နဲ့မတ်တင်ကြီးထိုက်တူကအင်္ဂါနေ့နဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ဖို့အချိန်ရောက်ပါပြီအိန္ဒိယနိုင်ငံကို၂ရက်ကြာတရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေတဲ့ American သမ္မတ Donald Trump ဟာပထမနေ့မှာပဲထောင်ပေါင်းများစွာသောဒေသခံပြည်သူတွေကို Cricket အားကစားခွင့်အတွင်မိကွန်းပြောကြတာဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချမဲ့အကြောင်းသဘောတူလိုက်တာတွေနဲ့အဆုံးသတ်လိုက်ပါတယ်ဒီအကြောင်း VOA အင်ဖြူရောသတင်းတော့ Patsy Reader Kusara သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြမှာပါအ
ိန္ဒိယဝန်ကြီးချုပ် Narendra Modi ကနမစတေ Trump ဆိုတဲ့ခေါင်းစဉ်နဲ့သူပေးထားတဲ့ဂရုတိုင်သမ္မတ Donald Trump ကိုခီးစဉ်ပထမနေ့မှာထောင်ပေါင်းများစွာသောပြည်သူတွေနဲ့အတူကြိုဆိုခဲ့ပါတယ
် Mujhe yaad hai jab main Washington mein President Trump se pehli baar mila tha
Juno Washington mein Tamara Trump prathama song chain tui dong ga India atwa American ma simman ne maiswe kaung shi ba de lo pyo ga da u mhat mi ba de Tamara Trump ha India paw tha de thu ja de mitta ko a myan dan pya ta ga ba de
Khaw saw nyaw slong ga na nai ngan sat san yi a ye pa chang pyo ga de lo tu u ko tu u le a pyan lan chi mwon ga ja ba de
Everybody loves him but I will tell you this he's very tough.
Uni jok ko luyan chit par de da ba mae su ha pyat da swa lou saung dat tu phit par de.
Tamra Trump ne twet song ne pwe ko daw Winji Jok Modi ye pye ne phit de Gujarat ma pye lo kha da phit pi lu paung 3000 jaw law tet yauk kha de lo khan man ja ba de. Khaw saw no u ye nangan ye yat di chet ne patet lo Hudson Institute ga Apna Pandey ga akhu lo tong tat par de.
We have to look at the fact that both are nationalists and populists. For them, they derive their strength.
Nia Slonga, a Myota Wadi, Lu Amya Chai, Lai Lok Duri Phit Par De. Thuru Twet Ka Lo Lu Amya Ne Twei Kwin Ya De, Chi Tat Bo De Ko Chai Nyet Tat Ja Par De.
Tamara Trump Ga Lo American Ga Apache Yaha Yin Dollar 3 Billion Bo Ne Tacha Sit Lat Ne De India Ko Yaung Cha Mae Tabor Tu Nyi Jet Ko Chin Nya Ka Be Me, Kong Twei Yi Tabor Tu Nyi Jet Do Chin Nya Ka Jin Ma Shi Ba U.အိန္ဒိယကတန်ပေါင်း100ရှိတဲ့မွတ်စလင်တွေရဲ့အခွင့်အရေးကိုကန့်သတ်ထားတယ်လို့ဝေဖန်ပြောဆိုနေတဲ့ဖွဲ့စည်းပုံပြင်ဆင်မှုအပေါ်ကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်မှာပဲသမ္မတ Trump အိန္ဒိယကိုရောက်သွားတာဖြစ်ပါတယ်။အဲ့ဒီဆွဆွချက်တွေကိုတော့ဝန်ကြီးချုပ် Modi အစိုးရကညှင်းဆို့ထားပါတယ်။အိန္ဒိယဟာလူမျိုးစုံ၊ဘာသာစုံအတူရှင်တွဲနေထိုင်တဲ့တိုင်းပြည်ဖြစ်သမ္မတ Trump ကပြောကြားခဲ့ပါတယ
်။ Your nation has always been admired around the earth.As the place where millions upon millions
ညရောနိုင်ငံမှာ Hindu တွေ Muslim တွေ Sikh တွေ Jain တွေရှင်တွဲနေထိုင်ပြီးကိုယုံကြည်ရဟုကိုယ်ွယ်နေရတဲ့တိုင်းပြည်တစ်ပြည်အဖြစ်တကမ္ဘာလုံးကလေးစားအသိမှတ်ပြုကြပါတယ
်ဒါဟာဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကပိုင်ဆိုင်ကြအငင်းပွားနေတဲ့ Kashmir ဒေသကိစ္စတွေကိုသမ္မတ Trump အနေနဲ့အများဆုံးပြောဆိုခြင်းဖြစ်လိမ့်မယ်လို့အပနာပန်ဒေးလို့သူတေတီတွေကတုံ့တက်ပါတယ်
The State Department does say that we want India to do more and to abide by its constitutional rights.
အိန္ဒိယနေနဲ့ဒီထက်ပိုပြီးတော့လှုပ်ပေးဖို့ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့အတိုင်းလူနည်းစုတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့လို့ကိုနိုင်ငံခြားရေးဌာနကပြောထားပါတယ်။ဒါပေမဲ့အမေရိကန်အစိုးရအရာရှိတွေကနိုင်ငံသားဥပဒေနဲ့လူခွင့်ရေးကိစ္စ၊ကက်ရှမီးယားကိစ္စတွေကိုမပြောကြပါဘူး။အဲ့ဒီကိစ္စကတော့ဒီတိုင်းပဲရှိနေမယ်ထင်ပါတယ
်။သမ္မတထရန့်ဇလီမလနီယာထရမ့်တို့ဟာအိန္ဒိယရဲ့လွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့နေအိမ်ကိုလည်းတွားရောက်ခဲ့ကြပါတယ်။ဒီချိန်ကနယူးဂျာစီပြည်နယ်အတ္လန်တစ်မြို့မှာ တချမဟာဆိုတဲ့အမည်နဲ့ကာစီနိုလောင်းကစားဟိုတယ်ပန်ဆန်ခဲ့တဲ့သမ္မတထရမ့်ဟာသူ့ရဲ့ပထမနေ့ခီးစဉ်အတွင်းမှာပဲကဘာကျော်တချမဟာအဆောက်အဦအစ်စ်ကိုတွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပြောပြသွားတာပါကျေးဇူးပါရှင်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်မှာပါမြန်မာနိုင်ငံမှာဝန်ထမ်းတွေအငိမ့်စားယူရင်နိုင်ငံတကာအစ်စ်မီခံစား권ရရှိရေးဝန်ထမ်းနောင်ရေးဗဟိုရန်ပုံငွေဆိုတဲ့ဥပဒေမူကြမ်းတစ်ခုရေးဆွဲနေပါပြီဒီအကြောင်းကိုစီမံကိန်းဗန္နာရေးနဲ့စက်မှုဝင်ကြီးဌာနကဒုဝင်ကြီးကနေလွှတ်တော်မှာမနေ့ကတင်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာအဖွဲ့အစည်းတွေစီကအကြံဉာဏ်ယူတာအိမ်နီးချင်းနိုင်ငံတွေကဥပဒေတွေကိုလေ့လာမှုတွေလုပ်နေတဲ့အကြောင်းလဲပြောပါတယ်။ VOA သတင်းတော့မေခကနေသတင်းပေးပို့ထားပါတယ်ရှင
်။အစိုးရဝန်ထမ်းတွေအငိမ့်စားယူပြီးတဲ့နောက်ဘဝရည်တည်ရေးအတွက်ဝန်ထမ်းနောင်ရေးဗဟိုရန်ပုံငွေဥပဒေချမ်းကိုစီမံကိန်းဗန္နာရေးနဲ့စမှုဝင်ကြီးဌာနပြည်ထောင်စုဒုတိယဝန်ကြီးဦးမမောင်ဝင်းကဒီကနေ့မြို့သားလွှတ်တော်မှာပြောကြားလိုက်တာပါ
မြို့သားပြည်စင်စနစ်ပြည်ပြည်ပြောင်းလဲရေးစီမံချက်ကိုပြောင်းမြောက်စီမံကိန်းတစ်ခုဖြစ်နေစကု20ဘဏ္ဍာရေးနှစ်ကစပြီးတော့ကဲသွင်းထားရှိပါတယ်ပြည်စင်စနစ်ပြည်ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ္ဍာကလည်းပဲဤပညာကူညီများတရားလျက်ကြီးတဲ့နေရာမှာကမ္ဘာ့မဲ့ပြည်စင်ဖန်စနစ်ကိုကျင့်သုံးတဲ့အိန္ဒိယထိုင်းနိုင်ငံကိုကမ္ဘာ့ဘဏ္ဍာစီစဉ်ပေးမှုနဲ့တွားရောက်လေ့လာခဲ့ပြီးဖြစ်ပါတယ်ဆက်လက်ပြီးစင်ကာပူနိုင်ငံမှာရှိတဲ့ Central Provident Fund စနစ်ကိုလည်းလေ့လာဖို့လည်းစီစဉ်ဆောင်ရွက်လျက်ရှိပါတယ
်။အစိုးရဝန်ထမ်းတွေအငိမ့်စားယူတဲ့အခါဒါမှမဟုတ်နှုတ်ထွက်တဲ့အခါစုဆောင်းငွေတရက်ရဖို့နဲ့ဘဝရည်တည်နိုင်ရေးအတွက်လှုပ်ဆောင်ပေးဖို့ရည်ရွယ်ပြီးဒီမူချမ်းကိုအစအစပြည့်စုံအောင်လှုပ်ဆောင်နေတယ်လို့ပြောပါတ
ယ်။ရမုံငွေစီမံခံခွင့်မှုအဖွဲ့အခန်းကဏ္ဍကလည်းအလွန်အရေးကြီးပါတယ်။တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရွက်မှာဖြစ်ပြီးတော့ဒီလမ်းတစ်ကျနဲ့ရမုံငွေကိုတိုးပေါင်းစင်းသားဝန်ထမ်းများရဲ့ယုံကြည်မှုအပြည့်အဝရရှိအောင်စသည်တို့ကိုပြည်စုံနိုင်သမျှပြည်စုံပါဝင်စေဖို့ဥပဒေချမ်းမှာကျွန်တော်တို့ထည့်သွင်းပြုစုရမှာဖြစ်ပါလေ
။ပင်စင်သားတွေခံစားရမယ့်မျှော်မှန်းသက်တမ်းကတိုးလာနေပြီးပင်စင်သားဥယျာဟာလည်းနှစ်စဉ်တိုးလာနေတဲ့အတွက်ပင်စင်လစားနဲ့စုကြည်အတုံးစိတ်ကိုတစ်နှစ်ထက်တစ်နှစ်ပိုပြီးတိုးလာရတယ်လို့သူကပြောပါရယ်။ပင်စင်ရဲ့အတွက်နိုင်ငံတော်ဘတ်ဂျက်ကလည်းဓာတ်ရိုက်ကြခံတုံးဆွဲနေရတာတတ်တာစီကိုနဲ့ရည်ရှိတည်တတ်ခံနေတဲ့ပင်စင်ရံပုံငွေစနစ်ဖြစ်ပေါ်လာဖို့ကမ္ဘာနိုင်ငံတွေမှာကျင့်သုံးနေတဲ့ရံပုံငွေကိုအခြေခံပြီးခံစား권ပြုတဲ့စနစ်ကိုပြောင်းလဲနိုင်ဖို့လုပ်နေတာလို့သူကပြောပါတယ်
။ဘိုးရံပုံငွေစနစ်ကိုအကောင့်ထဲပေါ်မဲ့ပုံစံအကြမ်းမြန်ရတော့လက်စင်ထက်ဝင်ကြီးကိုဝန်ထမ်းနဲ့အစိုးရကနေပြီးတော့အချို့သူထက်ဝင်တဲ့စနစ်ကိုကျင့်သုံးဖို့ရည်ရွယ်ထားပြီးတော့ဝန်ထမ်းပင်စင်ယူတဲ့အချိန်မှာလက်ရှိအကျိုးခံစား권ထက်ပုံမိုတဲ့ခံစား권တွေရရှိနိုင်အောင်ငွေကြီးဖောက်ပွားမှုဒဏ်ကိုမခံရအောင်တလုံးတကယ်တဲ့ခန်းစားလို့တဲ့ပမာဏရေအတွက်လက်စင်ခန်းစားလို့တဲ့ပမာဏစသည်ဖြင့်ရွေးချယ်နိုင်권တွေရှိအောင်ကျန်းမာရေးစောင့်ရှောက်မှုခန်းစား권စသည်တို့ကိုဆောင်ရွက်ပေးနိုင်အောင်ဖြစ်ပါလေ
အငိမ့်သားရှိနေတဦးလည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးအောင်သိန်းကတော့ပင်စင်သားဝန်ထမ်းတွေအပေါ်ဆောင်ရွက်ပေးမဲ့ဒီအစည်းအဝေးကိုကြိုဆိုလိုက်ပေမဲ့လက်တွေမှာဘလောက်လှုပ်ဆောင်နိုင်မလဲဆိုတာစောင့်ကြည့်ရအောင်မယ်လို့တုံ့တက်လိုက်ပါတယ
်ကျော်ရတဲ့လုံနိုင်ကြရင်တော့ကောင်းတာပေါ့ဗျာတကယ်ပင်စင်သားတွေကတော့အော်ပင်စင်သွားပြီးဆိုရင်အထက်ကျန်းသူတွေကြုံကြရတာပေါ့နော်။ဒီကကျွန်တော်ကသူ့ရဲ့ကျန်းမာရေးအတွက်တာဝန်ယူလို့ဆောင်ပေးဖို့ပို့ပြီးတမိုးကြီးရလို့ကျွန်တော်အဲ့လိုမြင်တယ်လေနော်။ဒါပေမဲ့အခုကလည်းဝန်ကြီးကပြောတာပြောတယ်ဒီဝန်ကြီးပြောသွားပြီးရဲ့နောက်ပိုင်းမှာဒီဝန်ကြီးပြောတဲ့အတိုင်းဟိုအခုဒါ2020မှာထပြောရဲဆိုတော့နောက်ဆိုကနောက်ဟိုဟာဆိုကပိုင်းကြီးကဘယ်လိုပုံစံနဲ့လေသွားအောင်လဲဆိုတာလေပြောလို့မရပြန်ဘူး။ဟိုဝန်သားဆရာစကားသတင်းတော့ပန်ပါတဲ့။ဒါပေမဲ့ဝန်သားမှုအပြည့်အဝရကြင်ပါရမှာပေါ့နော်
။လက်ရှိခံစားနေရတဲ့နိုင်ငံဝင်တဲ့အငိမ့်စားတွေအနေနဲ့လက်ရှိစနစ်အတိုင်းဆက်လက်ခံစားမှာဖြစ်ပြီးဥပဒေစတင်ချိန်မှာလဲနိုင်ငံဝင်နှန်းတွေအတွက်ပဲစတင်လှုပ်ဆောင်မယ်လို့သူကပြောပါရယ်။ပင်စင်စားအင်အားမှာနှစ်စဉ်တိုးလာနေတဲ့အပြင်ပင်စင်စားတွေရဲ့ညှို့မှန်းတက်တန်းကလည်းပင်စင်လစာနဲ့စုကြည်အတုံးစိတ်ကိုတစ်နှစ်ထက်တစ်နှစ်ပုံမတုံးဆွဲလာရတယ်လို့သူကပြောဆိုထားပါရဲ့ရှင်
။ VOE သတင်းတောက်မိခပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။ဒုတိယပိုင်းနာယူဝက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့ AR မြစ်ရေတိမ်လာတဲ့အခြေအနေကိုတင်ပြထားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါရယ်။ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကြောင့်ဆိုပြီးငိမ့်ချန်းစွာစူဝေးခွင့်စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့ ရဲတပ်ဖွဲ့ကအမှုဖွင့်ဖို့လိုက်လံဖမ်းဆီးမှုကြောင့်ဆန္ဒပြကျောင်းသားတချို့တင်းရှောင်နေကြရပါတယ်။ကျောင်းသားတချို့ကိုရဲကဖမ်းဆီးခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့လူမဆုံသေးတဲ့အတွက်ဆိုပြီးပြန်လွှတ်ပေးလိုက်တယ်လို့လည်းတင်းရှောင်နေသူတွေကပြောပါတယ်။ရခိုင်မှာအင်တာနက်ပြန်ဖွင့်ရေးလွတ်လပ်စွာသတင်းရယူခွင့်ပေးရေးတွေတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေအမှုဖွင့်ခံရမယ့်အရေးစိုးရိမ်နေကြတဲ့အခြေအနေကိုတော့မတ်တိန်ကြီးထိုက်ကတင်ပြမှာပါ။
ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်ပြန်ဖွင့်ပေးဖို့ဘူးတီတောင်မြို့နယ်ကမူလာတန်းလွန်ကျောင်းပေါ်လက်နက်ကြီးကြီးထိမှန်ခဲ့မှုအတွေ့တာဝန်ရှိသူတွေဖြေရှင်းပေးဖို့အငင်းပွားပွဲဖြစ်ရက်တွေပွန်လင်းမြင်သာမှုရှိရေးနဲ့တည်င်းလွတ်လပ်ခွင့်အတွေ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တွေနဲ့ဖွဲ့စည်းစစ်ဆေးဖို့ပြီးခဲ့တဲ့တင်းင်းကနေနေ့မှာကျောင်းသားတမကသုံးခုပေါင်းပြီးရန်ကုန်မှာဆန္ဒပြကြပါတယ်ဒီလိုဆန္ဒပြပြီးနောက်တနေ့တနင်္လာနေ့မှာတော့ကမာရွတ်ရဲစခန်းကအမှုဖွင့်မယ်ဆိုပြီးဖုံးဆက်အကြောင်းကြားလာကြောင်းကိုကျော်လင်းကပြောပါတယ
်။ news ကဖုံးဆက်လာတာကတော့ဒီတော့ဟိုပုံမှန်ရှစ်ကုန်းနဲ့အမှုဖွင့်ထားရပေါ့နော်။ news ကကိုလာခဲ့တာဆိုပြီးပြောပါတယ်။ဆိုတော့ကျွန်တော်တို့စုစုပေါင်း6ယောက်ကိုအမှုဖွင့်ရပေါ့။6ယောက်မှာပထမ2ယောက်ကဖမ်းသွားတယ်။နောက်ဆက်ပြီးတော့3ယောက်ဖမ်းတယ်။နောက်ကျန်တဲ့လူ2ယောက်ဖမ်းတယ်ဆိုပြီးတော့စုစုပေါင်းက6ယောက်မှာ6ယောက်လောက်ကဒီတက်ဆီခံလိုက်ရတယ်ပေါ့နောက်ပြီးတော့၃ယောက်ပေါ့ကျွန်တော်ပါဝင်နောက်ထပ်ဒီကျွန်တော်တို့ခါကျောက်သားများတမကတိယောက်ရဲ့ကိုဖက်ဘက်ကသားများဖြစ်ရတဲ့တယောက်ကတော့အခုချိန်ဒီအပြစ်မှာရှိနေလို့ရှိနေတယ်ပေါ့နော်ဆိုတော့သူတို့ထိုင်ခံရတဲ့ဒီလိုတို့အခုလိုလိုချင်းတော့ပြန်ပြီးတော့ဆွဲပေးလိုက်တဲ့သဘောမျိုးတို့ကျွန်တော်တို့ကြားရကြဟိုပါပေါ့လူမဆုံးသေးဘူးပေါ့လူမဆုံးမှပဲထက်ပြီးတော့ဟိုဆွေးဆက်တင်နေပါကြပေါ့နော်အဲ့လိုပုံစံမျိုးနဲ့
ခွင့်ပြုချက်မရှိဘဲဆန္ဒပြမှုကြောင့်ငြိမ်းချမ်းစွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့အမှုဖွင့်မယ်လို့ရဲကအကြောင်းကြားလာတဲ့အကြောင်းပြောလာတဲ့ကိုကျော်လင်းကတော့ရခိုင်ကျောင်းသားများတပ်မကတက္ကသိုလ်များရန်ကုန်ရဲ့မူဝါဒရေးရာတာဝန်ခံနောက်နိုင်ငံရေးသိပ္ပံမဟာဘွဲ့ကျောင်းသားတူဖြစ်ပါတယ်ဆန္ဒပြပွဲတွေအတွေ့ခွင့်ပြုချက်တောင်းရမယ်ဆိုတဲ့ဥပဒေရှိပေမဲ့ဘာကြောင့်မတောင်းဘဲဆန္ဒပြခဲ့တာလဲဆိုတာကိုလည်းသူကအခုလိုပြောပါတယ
်။နိုင်ငံသားတယောက်အနေနဲ့ကျောက်သူကျောက်သားရဲ့အနေနဲ့ပေါ့နော်ကျွန်တော်ရဲ့အမည်ကိုကျွန်တော်ပို့လို့နေနေပို့ထုတ်တယ်။ကျွန်တော်တို့ခင်ဗျာချက်တွေကိုကျွန်တော်တို့လက်လက်စွာထုတ်ဖို့ပြည့်ပြောတယ်။ဒါတော့ဒါကကျွန်တော်နိုင်ငံသားတယောက်အနေနဲ့လူသားတယောက်အနေနဲ့ရပ်ပယ်ခွင့်ကိုကြည့်သုံးနေလို့ကျွန်တော်တို့ယူဆရတယ်။ဆိုတော့အဲ့ဒါကိုပုံမှန်လူမျိုးတက်ပြီးတော့ကျွန်တော်တို့ကိုအခုလိုမျိုးရှင်းလျှောက်တယ်ဟိုတန်းစီဖို့လုပ်တယ်ဆိုတာတော့ကျွန်တော်တို့ကလုံးဝမဖြစ်သေးတဲ့ကိစ္စပေါ့
ရန်ကုန်တိုင်းကမာရွတ်မြို့နယ်ရဲစခန်းကငင်းချန်စွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေနဲ့အမှုဖွင့်ဖို့ဆိုတော့ကျောင်းသား9ဦးထဲမှာ2ဦးကရခိုင်ကျောင်းသားများတပ်မကတက္ကသိုလ်များရန်ကုန်ကဖြစ်ပြီးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းသားများတပ်မကရွာသားကြီးနေမြေတို့ကကျောင်းသား9ဦးတို့ဖြစ်ပြီးအမျိုးသမီး2ဦးနဲ့အမျိုးသား9ဦးပါတယ်လို့လည်းပြောပါတယ်။တနင်္လာနေ့မှာရဲစခန်းမှာခိတ္တထိမ့်သိမ်းခံခဲ့ရသူ6ဦးရှိပြီး3ဦးကတော့တင်းရှောင်နေတဲ့အကြောင်းတင်းရှောင်နေရတဲ့အကြောင်းရင်းကိုလည်းကိုကျော်လင်းကအခုလို့ပြောပါတယ
်။ကျွန်တော်တန်တရားရှိတာကဟိုဗာကျောင်းရှိရလူကိုဖမ်းပြီးတော့ဆက်ပြီးတော့မလုပ်လေပေါ့။ဒါဆိုလို့ကျွန်တော်တို့ကိုဆက်ပြီးတော့စောင့်နေလေပေါ့။အဲ့ဒါလို့ကျွန်တော်တန်တရားရှိတယ်အဲ့ဒီကကျွန်တော်ရှင်းရမယ်လားကျွန်တော်ရခိုင်ကျောင်းသားများတမကရှိတဲ့ကြားကြောင်ဒါနိုင်ငံရေးကပို့ပြီးတော့ sensitive ဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ပို့ပြီးတော့ကြီးရဲ့ပုံမှန်လေးနဲ့ဟိုတားခဲ့ထားလာမှာကိုကျွန်တော်တို့စိုးရင်လေပေါ့နော်အဲ့ဒါကျွန်တော်တို့လည်းအမှမခံနိုင်ဘူးဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဆက်ပြီးတော့ပဲဟိုအကြံဉာဏ်တွေတောင်းနေတယ်ကျောင်းနေလို့ကျွန်တော်တို့လည်းဒီတရားရေးစနစ်ကိုတိတ်ကြည့်လဲအရင်ကြည့်မရှိဘူးဆိုတော့ဘယ်လိုလုပ်ရမလဲဆိုတော့နည်းနည်းဆက်ပြီးစဉ်းစားနေပါတ
ယ်။ရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကပြီးခဲ့တဲ့နှစ်ကလေးကစခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေရှိသလိုပဲအရက်သားပြစ်မှတ်တွေပေါ်ကိုလက်နက်ကြီးကြီးထိမှန်တာကြောင့်အရက်သားထိခိုက်သေးဆုံးမှုလည်းရှိပါတယ်။ဒါပေမဲ့ဒီလိုတိုက်ခိုက်မှုတွေအပေါ်ဘယ်ဘက်ကမှတာဝန်မယူကြပါဘူးရှင်။
မသိကြီးထိုက်ပြပြသွားတာပါမကြာခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာလည်းမြန်မာနိုင်ငံမှာအလုံသမားအခွင့်အရေးရရှိရေးဆန္ဒပြလှုပ်ရှားမှုတွေရဲ့အကြောင်းရင်းကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ကိုစော်ဝင်းလိုက်နဲ့အတူကောက်နှုတ်တင်ပြမှာပါ
2020ပြည့်ရွက်ောက်ပွဲမတိုင်မီမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေတည်တည်ချာချာလုပ်ဖြစ်အောင်လူ့ခွင့်ရေးကောင်စီကဆောင်ရွက်ရမှာဖြစ်တဲ့ဆိုတော့စတီဟာမန်ရေးထားတဲ့စောင်းပါကို www.article19.org internet online မှာဖတ်ရပါတယ်လူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်40မြင်းဆောင29ချမှတ်ခဲ့တဲ့တနေ့အတွင်းမှာမြန်မာနိုင်ငံရဲ့နယ်ပယ်ဟာပေါင်ကျင်းလာတယ်လို့စရေးပါတယ်2020ပြည့်ရွက်ောက်ပွဲမတိုင်ခင်မှာလူ့အသိုက်အဝန်းနေရအလုံးကလူပေါင်းစုံပါဝင်နိုင်ရေးလူပုဂ္ဂိုလ်တူးချင်းရဲ့လွတ်လပ်စွာသဘောထားထုတ်ဖော်ခွင့်နေရရှိရေးအစိုးရစစ်တပ်နဲ့သူတို့ရဲ့အကျိုးစီးပွားကိုအငင်းပွားဝေဖန်နေသည့်တိုင်လွတ်လပ်စွာထုတ်ဖော်ခွင့်ရအောင်အာဏာပိုင်ကလှုံ့ဆော်ပေးရမှာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်အတွင်းမြန်မာအာဏာပိုင်ဟာလွတ်လပ်စွာသဘောထားဖော်ထုတ်ခွင့်ငြိမ်းချမ်းစွာစုဝေးခွင့်တို့ကိုချိုးဖောက်ခဲ့သလိုအွန်လိုင်းပေါ်ရေးသားချက်တချို့ကိုလည်းအမုန်းစကားဆိုတဲ့အကြောင်းပြချက်နဲ့ပိတ်ပင်ခဲ့တာဟာအထူးသဖြင့်ဘာသာရေးလူမျိုးရေးလူနည်းစုတွေကိုခွဲခြားချုံးနိုင်တဲ့အဆင့်အထိရောက်ရှိခဲ့တယ်လို့ဆိုပါတယ်လူနည်းစုတွေရဲ့ဘာသာရေးလူမျိုးရေးအခွင့်အရေးတွေတိုးမြင့်ပေးဖို့လိုအပ်တယ်လို့သူတို့တွေနိုင်ငံရေးမှာအပြည့်အဝပါဝင်ခွင့်အပြည့်အဝရရှိအောင်လှုံ့ဆော်ပေးရမှာဖြစ်တယ်လို့ဆောင်းပါးရှင်ကရေးပါတယ်ရခိုင်ပြည်နယ်မြို့တချို့မှာအင်တာနက်ကိုလာတာပိတ်ထားခဲ့တာဟာလွတ်လပ်စွာသဘောထားဖော်ထုတ်ခွင့်သတင်းအချက်အလက်ရယူခွင့်တို့အပေါ်ပြင်းထန်တဲ့ချိုးဖောက်မှုဖြစ်တယ်လို့ဆိုပါတယ်နိုင်ငံရေးကောင်းဆောင်နေနဲ့စစ်အာဏာပိုင်တွေအပေါ်ဝေဖန်မှုတွေကိုတင်းကျပ်တဲ့ဥပဒေနဲ့နှိပ်ကွပ်ထားပြီးတက်ကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့တခြားသူတွေအပေါ်တရားဥပဒေအရအနောက်ရှက်ပေးနေမှုနဲ့ self censorship လို့ခေါ်တဲ့ကိုယ့်ဟာကိုယ်စင်စါလုပ်ပြီးတတိနဲ့ရေးသားနေရအောင်မဲ့ကိစ္စဟာလာမယ့်2020ရွက်ောက်ပွဲကာလအတွက်အဓိကစိုးရင်စရာတစ်ခုဖြစ်နေတယ်လို့ဆိုပါတယ်ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံရဲ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂကပြင်းထန်တဲ့ဆုံးဖြတ်ချက်ချမှတ်ပြီးအဖွဲ့ဝင်နိုင်ငံတွေကလည်းအဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံကြဖို့တာဝန်ရှိတယ်လို့ဆောင်းပါးရှင်စတိဖာမန်ကရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးကောက်နှုတ်တင်ပြမှာကမြန်မာရဲ့အိန္ဒိယနဲ့ဟန်ချက်ညီထိန်းကြီးမှုဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမတ်မှာအမရာတီဟရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ဖေဖော်ဝါရီလ26ရက်နေ့မှာစတင်မဲ့မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်ဟာအိန္ဒိယနဲ့တရုတ်ကြားဆက်ဆံရေးကိုဟန်ချက်ညီအောင် NLD အစိုးရကတတိထားထိန်းညှိနေမှုပဲဖြစ်တယ်လို့ဆိုပါရယ်တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံချစ်ချည်ရေးခီးစဉ်တလကြာပြီးမှသမ္မတဦးဝင်းမြင့်ရဲ့အိန္ဒိယခီးစဉ်ထွက်ပေါ်လာတာပါအချိန်ကာလတစ်နှစ်အတွင်းသမ္မတဦးဝင်းမြင့်ဟာအိန္ဒိယနိုင်ငံကိုဒုတိယအကြိမ်မြောက်သွားရောက်မှာဖြစ်ပါရယ်အိန္ဒိယသမုဒ္ဒရာဆူမိုရေးအင်အားကြီးပြိုင်ဘက်တွေကြားမှာကိုပိုင်အချုပ်ချာအာဏာကိုထိန်းသိမ်းဖို့သမ္မတဦးဝင်းမြင့်ခီးစဉ်ဟာမဟာဗျူဟာမြောက်အိန္ဒိယအစိုးရနဲ့ဆက်ဆံရေးလဲဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီတော့တွင်မှာပဲတရုတ်မြန်မာစီးပွားရေးစင်ကြံပူးပေါင်းဆောင်ရွက်မှုကိုတရုတ်ဆိုရကအရှိန်မြင့်တင်နေပါတယ်။စစ်ဘက်ပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့စီးရေးနည်းပညာဖလှယ်မှုတွေကိုကြည့်ရင်တော့အိန္ဒိယကိုမြန်မာတပ်မတော်ဘက်ကပိုးပြီးယုံကြည်အားကိုးထားပြီးသားဖြစ်ပါတယ်။မြန်မာတပ်မတော်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုကတဆင့်အိန္ဒိယအစိုးရကအိန္ဒိယသမုဒ္ဒရာလုံခြုံရေးကိုထိန်းသိမ်းထားတယ်လို့ဆိုပါရယ်။ဒါဟာတရုတ်အစိုးရရဲ့ထိုးဖောက်မှုကိုတားဆီးဖို့အိန္ဒိယအစိုးရရဲ့မဟာအင်ဒိုပစိဖိတ်ဗျူဟာရဲ့အနှစ်သာရလည်းဖြစ်ပါရယ်။ဒါပေမဲ့အင်ဒိုပစိဖိတ်ဗျူဟာရဲ့အဓိကသဘောထားမရေရာသေးတာဒေတာရင်းမှာဒါကိုအတိတ်ပဲဖွင့်ဆိုချက်ကွဲပြားနေတာတွေကြောင့်မြန်မာအစိုးရဘက်ကဘလို့မူဝါဒချမှတ်ကျင့်သုံးမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဆိုပါရယ်ဒါပေမဲ့လို့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစစ်တပ်ချင်းဆက်ဆံရေးကမြန်မာအတွက်လွတ်လပ်ပြီးထိရောက်တဲ့နိုင်ငံသားရေးမူဝါဒကိုကင်ဆယ်ရပ်တည်နိုင်အောင်အထောက်အကူပေးတယ်လို့ဆောင်းပါးရှင်ကတုံ့သက်ပါရယ်မြန်မာဟာအိန္ဒိယနဲ့စီးပွားရေးအရဆက်ဆံရေးမှာတော့အမြီးခံမျှသာရှိနေတာပါအိန္ဒိယရဲ့အဓိကယင်းနှိမ့်မြုပ်နယ်မှုဖြစ်တဲ့ကလဒန်စီမံကိန်းရှိနေတဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထနာအပြင်အေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မရေရာမသေးချာဖြစ်နေပါတယ်။ဒါကြောင့်စီးပွားရေးအရာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနီးဗျူဟာအရာမိဖက်ဆက်ဆံရေးတစ်ခုတည်းတော့မလုံလောက်ဘူးလို့ဆောင်းမရှင်ကထောက်ပြထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 kHz 933ကလိုင်းတိုမီတာ40 kHz 9483ညလိုင်းတိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပ
ါဒီတောင်ဝင်ရှိတဲ့လူတွေကအလုံးသမားဆန္ဒပြတဲ့ကိစ္စချက်တွေကိုအဖြစ်တင်နေဆိုတော့အမျိုးတစ်ခုပဲမကြည့်ပဲနဲ့ဘာကြောင့်ပြတာ
ဒါကတော့အလုံးသမားအခွင့်အရေးတောင်းဆိုဆန္ဒပြပွဲတွေမြန်မာနိုင်ငံမှာဘာကြောင့်မကြာခဏဖြစ်နေရသလဲဆိုတဲ့အကြောင်းစီးပွားရေးကဏ္ဍမှာစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တတန်ရောင်သတင်းလွှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရမှာပါအခုတော့မြန်မာတခွင့်အစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါရှင် ARD မြစ်ရည်တဖြည်းဖြည်းနဲ့မြစ်ရည်တိမ်လာမှုတွေကြောင့်အထူးသဖြင့်ကတာမြို့မှာရေချောင်းခီးသွားလာမှုတွေကိုထိခိုက်စေပြီးရေလန်းချောင်းအသုံးပြုမှုနည်းလာသလို ARD မြစ်ရည်ကိုမှီခိုရတဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုလည်းထိခိုက်လာနေပါတယ်ဒီအကြောင်းမြန်မာတခွင့်အစီအစဉ်မှာအပြည့်အစုံနားဆင်နိုင်ပါတယ်ရှင်
ပေါင်မြို့နယ်တဲဖြူကုန်းကြီးရွာရဲပြားကုန်းကျွရွာမှာဖြစ်ပွားခဲ့တဲ့မြေပြိုမှုမှာထိခိုက်ခဲ့တဲ့ဒေသခံတွေအနေနဲ့အစိုးရရဲ့နေရာချထားပေးမှုပေါ်မှာကြေညာမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။ရဲပြားကုန်းကျွရွာမှာ2019ဩဂတ်လတုန်းကမက်လက်တောင်ပြိုကျမှုဖြစ်ပွားခဲ့ပါတယ်။တောင်ပြိုကျစဉ်ကနေအိမ်ပျက်စီးဆုံးရှုံးခဲ့တာတွေတောင်ပြိုမှုကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။ဒါအပြင်စီးပွားရေးဆိုင်ရာဆုံးရှုံးမှုများလည်းရှိတယ်လို့ဒေသခံတွေကခုလိုပြောပါတယ်
။ကျမတို့မိသားစုရဲ့ဆုံးရှုံးမှုက3000ဆုံးရှုံးလာတာရှိတယ်။အခက်အခဲကြုံရတာတော့အဲ့လိုပေါ့မိသားစုကတခွေတပြားနေရတယ်။စားဖို့နေရတော့အလူငွေလေးတွေပေးကြတာနဲ့စားနေရတယ်။အခုကတော့ကုန်လုံးပိတ်နေပြီပေါ့။
တောင်ပြိုမှုကြောင့်မိသားစုဝင်တွေထိခိုက်ခဲ့တဲ့မတ်စင်မာဆိုးကလည်းစားဝင်နေအဆင်ပြေနေပေမဲ့လက်ရှိအခြေအနေမှာတော့သူ့စိတ်ထဲမှာလှုပ်ချင်တာတွေရှိနေသေးကြောင်းခုလိုပြောပါသေးတယ
်။အခုသူပေးလာတာဟာတွေရှိကြတော့စားလို့ရတာပေါ့နော်။အရှိအရှိဆိုတော့မိသားစုဆိုကိုရောင်းမှာ6ယောက်ပါတာ6ယောက်ပါတာ1ယောက်ပါတာကြံတယ်ကြံကောက်ဆိုင်ပါဆိုင်နေအဲ့ဒီအဓိကတော့နာမဖြစ်တော့ဆိုတော့တခုခုတော့လှုပ်ချင်တာပေါ့။ကောက်ဆိုင်ဟိုကောက်ဆိုင်ပါစာချိုးစင်းနဲ့နောက်တစ်ခုဒီဇိုင်းနဲ့လုပ်ချင်တယ်အဲ့လိုပုံစံမျိုးလုပ်ချင်တယ
်2019 August 6ရက်နေ့မှာမိုးသည်ထန်စွာရွာသွန်းခဲ့တဲ့အတွက်မွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကြီးရွာရေပြာကုန်းကြီးရွာတွင်မှမက်လက်တောင်ပြိုကျခဲ့ပါတယ်လူနေ28လုံးပျက်စီးပြီးတော့လူဦးရေ80ကျော်ခန့်သေဆုံးခဲ့တယ်စီးပွားရေးလုပ်ငန်းတွေလည်းပျက်စီးဆုံးရှုံးခဲ့တယ်လို့သိရပါတယ်မွန်ပြည်နယ်အစိုးရအနေနဲ့မြေပြိုမှုကြောင့်နေအိမ်တွေပျက်စီးသွားတဲ့သူတွေကိုမြေနေရာကိုမူလရေပြာကုန်းကြီးရွာရန်ကုန်မော်လမြိုင်ကားလမ်းဘေးနေရာမှာအစာတဲဖြူကုန်းကြီးရွာရန်ကုန်မော်လမြိုင်ကားလမ်းအောက်ဖက်ချမ်းရွာစကြက်မြေနေရာမှာစက်သိန်း120တန်ဖိုးရှိတဲ့နေအိမ်တွေကိုကျန်ရစ်သူအိမ်တော်စု23စုအတွက်ဆောက်လုပ်ပေးခဲ့တယ်လို့လည်းသိရပါတယ်မွန်ကြီးနယ်အစိုးရ CBA ဝန်ကြီးဦးမင်းကျော်တွင်ကတော့အစိုးရအနေနဲ့လှုပ်ဆောင်ထားတာတွေနဲ့ပတ်သက်ပြီးတော့ခုလိုပြောပါသေးတယ
်ဟုတ်ပါတယ်ရရှိထားတဲ့ဒီမိဒန်ရမှုတွေကတည်းကစူးစမ်းပြီးတော့ဆုံးဖြတ်ထားတာပေါ့နော်တဲ့မစတဲ့အနေနဲ့ကြီးအဲ့ဒီရောက်တဲ့အချိန်လမ်းလမ်းတွေမိတွေကစားပြီး
်ပြည့်ပြည့်ပိုင်းနဲ့ဆောင်ရွက်ပြီးတော့ဖြစ်ပါတယ်
။ဒေါ်မီချူကတော့လက်ရှိအစိုးရစီစဉ်ပေးတာနဲ့ပတ်သက်ပြီးတော့သူမရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ
်။အခုကတော့ဘယ်လိုလဲဆိုတော့အခုနေမယ်နေရမရှိဆိုတော့သူတို့ပြေးမယ်ကျမတို့ချန်နဲ့အလဲဖက်မဟုတ်ဘူးဆိုတော့အဲ့ဒီအိတ်နေမယ်။ကျမတို့ချန်နေတာနေနဲ့အလဲဖက်ဆိုတော့ကျမတို့မယူ
ဘူး
။မနေဘူးဟိုမှာပေးပြီးဒီမှာတိမ်မဲ့ဆိုတော့ကျမတို့မနေဘူး။သူတို့တက်ပေးတဲ့နေရာကျမတို့ data မဟုတ်တော့ကျမတို့မရှိဘူးဆိုရင်ဘယ်သူမှကြီးငါဘူးဆိုတာကျမတို့မသိဘူး။ကိုနေရာလောင်းလည်းပဲကိုနေကျင်တာပေါ့
။နေအိမ်ပြည့်စည်ခဲ့တဲ့အိမ်တော်စု23စုမှာ12စုကတော့အစိုးရနေရာချထားပေးတဲ့မြေနေရာမှာနေထိုင်ဖို့အတွက်လက်ခံသဘောတူခဲ့ပေမဲ့ကျန်17စုကတော့မူလမြေနေရာမှာနေထိုင်လိုတဲ့အကြောင်းကိုဆက်လက်တောင်းဆိုနေစေဖြစ်တယ်လို့သိရပါတယ်
။ဘယ်လိုလုပ်မယ်လဲဆိုတော့ကျမတို့တွေကတောင်းဆိုတာကျမတို့17ဦးကပေါ့အဲ့ဒါလို့တံမိုးမရှိတဲ့ဦးတွေကတတို့ချင်းကျင့်နေတယ်ကျမတို့17ဦးမှာတံမိုးမြင့်မြင့်နေရတဲ့လူတွေကကျမတို့ဟောမှလမ်းကြီးဦးမှာတွေ့နေရတယ်အဲ့ဒီလမ်းကြီးတွေကျမတို့နေရာတောင်းခဲ့တယ်ကျမတို့ရက်ွက်ဖြစ်တဲ့အတွက်ကျမတို့နေရတာရိုက်ပြီးလိုက်ပတ်တူပဲမူရမူကပဲမူရမူကကျမတို့နေမယ်လို့ကျမတို့ပြောခဲ့
တယ်နေရတော့ကောင်းတော့သူပြိမနေရတော့လို့မလို့ခြင်းဘူးကိုလေးနေတာဒီမှာပဲပြီးဒီမှာပဲနေနေတာဆိုတော့ဟောမှကိုယ်မနေခြင်းဘူး
မြေပြုံမှုဖြစ်စဉ်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့နေရာမှာနောက်ထပ်ဘေးအန္တရာယ်ကြားရောက်လာနိုင်တဲ့အတွက်နေထိုင်ခွင့်မပြုတာဖြစ်ကြောင်းစီပင်ဝင်ကြီးဦးမင်းကျော်လွင်ကအခုလိုပြောပါတယ
်။နေအန္တရာယ်ရှိတဲ့နေရာတမထားတဲ့အတွက်လူတော်စီစောင့်ကြည့်နေရတဲ့အခြေအနေမှာရှိတဲ့သူတို့နဲ့လူတော်စီရောပြင်ပြနေပါဘူး
။ပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစုစောထူးကလည်းအခုလိုပြောပါသေးတယ်
။ဒီမြေပြုံရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေသခံတွေကမူလနေရာမှာပြန်လို့ခြင်းတဲ့နေရာလူတွေရှိတယ်ဒါမှမဟုတ်ရင်သူတို့ကတက်ပြီးဂုံမြေထားလမ်းပေးပေါ့နော်အဲတက်ပြီးဂုံမူတာရင်းမြေထားရန်စခန်းစင်ပါတဲ့လမ်းမှာလို့ခြင်းတဲ့လူရှိတယ်တချို့ကတော့အစိုးရစီမံခန့်ခွဲတဲ့နေရာမှာနေလို့ခြင်းတဲ့လူရှိအဓိကကတော့သူတို့လို့ခြင်းတာကတော့သူတို့ရဲ့မြေပိုင်ဆိုင်မှုတွေပေါ့မှာသူတို့လို့ခြင်းဒါပေမဲ့ဥရေရလည်းအစိုးရကဒီနေရာကိုထားပေးလို့မရတဲ့ဆိုတော့တဘောက BN ရဖြစ်ပြီးတဲ့နေရာကခုနကကျွန်တော်မြေတော့ခဲ့ပါတယ်ဒီမစ်စင်လက်ဆိုဥရိယဒါနိုင်ငံတော်ကြီးဖြစ်သမှန်ပဲကျွန်တော်တို့မျက်မြင်မြင်ပြီးအနေနဲ့ဒါကတော့အလုံးတော့ပတ်စံနေနေပြီးနေပါပြီ69ရက်ကတော့ပြီးနေပါပြီစေရီမီစီလန်အကုန်လုံးတော့ပြီးနေပါပြီအဲခဝင်အထက်ကအိမ်တော်ပြိဘောကဒီမီးဘူးကြောင့်ဆုံးပစ္စည်းတွေထဲဖို့လောက်ပဲကြာတော့ဆောင်းဥပိုင်းကတော့အလုံးရန်တို့မြင့်နေတာပြီးနေပါ
ခုချိန်ထိထိကြိုက်တဲ့သူတွေကိုနေရာထိုင်ရင်းအတီတကြပြန်လဲမချပေးနိုင်သေးတဲ့အတွက်နီးဆက်ရာဆွေမျိုးမိတ်ဆွေတွေရဲ့နေအိမ်တွေမှာနေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ
်သူတို့ပြည်သားမစားတော့တဲ့အတော်တွေနဲ့နေတယ်ပြရတော့ပဲစီးတဲ့အတော်တွေနဲ့ပဲနေရသူပေးရစားပေးရပစံနေစားပါလို့ရှိတယ်အဲ့ဒါလည်းနဘစားတော့မှာအဲ့ဒါလည်းနဘစူ
းဒီဟာထိုင်ခင်းနဲ့ပတ်သက်ပြီးတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကလည်းခုလိုပြောပါတယ
်ကျွန်တော်စုံစမ်းသိရှိသလောက်မြင်ရသလောက်ပေါ့နော်ဆိုအပ်ဖို့မြင်ရတော့ဒီလကုန်ပြီးလောက်မှာတော့တို့ဒီလောကတွေကိုအကုန်လုံးအိမ်ပေါ်ပြန်တင်နေနိုင်တယ်လို့ပြောလဲပါတယ
်လက်ရှိမှာတော့မွန်ပြည်နယ်အစိုးရကထိခိုက်သူတွေနေထိုင်နိုင်ဖို့အတွက်ကွန်ကရစ်လမ်းတွေခင်းပေးတာလက်စစ်မီးရအောင်တွေတန်းပေးတာရေမြောင်းတွေဖောက်လုပ်ပေးတာတောက်သုံးရည်ရရှိအောင်လှုပ်ဆောင်ပေးတဲ့နေရာတွေမှာ90ရာခိုင်နှုန်းကျော်ပြီးစီးနေပြီလို့သိရပါတယ်ရှင်။ကျမမီဒီချန်ဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ဒါကတော့မွန်ပြည်နယ်မှာ2019ခုနှစ်ကတောင်ပြိုခဲ့ရာကနေထိခိုက်ခဲ့တဲ့မိသားစုတွေအတွက်အိမ်နေရာယာယီပြန်ချပေးခဲ့တဲ့နေရာမှာမပြေမလည်ဖြစ်နေတဲ့အကြောင်းကိုတင်ပြခဲ့တာပါဒီတက်ဆိုင်ရာကနေပြီးတော့ဟိုပြန်ပြီးနေရာချထားတဲ့နေရာတွေကိုမိသားစုတွေကကျေနှပ်မှုမရှိဘဲမူရင်းနေရာတွေကိုပြန်ပြီးပေးဖို့တောင်းဆိုနေကြပေမဲ့တက်ဆိုင်ရာကတော့ဒီနေရာတွေဟာတဘာဝဘေးအန္တရာယ်ဇိုးမျိုးထပ်ပြီးကြုံရခြင်းရှိတာကြောင့်အခြားနေရာမှာပဲနေရာချပေးဖို့စီစဉ်နေတဲ့အကြောင်းမြစ်မခသတင်းအေဂျင်စီကမတ်မေတကြံဟင်းကနေတင်ပြခဲ့တာပါရှင်
ရရှိပါက2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြောင်းလဲလွှတ်တော်ကိုတင်သွင်းထားပြီးတော့အခုဒီရက်ပိုင်းအတွက်မှာပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်။အနာရ NLD ပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲ။အခုဒီကြိမ်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်တော့အထိဖြစ်လာနိုင်မှာမလား။အခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 0123923992 ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီကနေ့ညအစီအစဉ်မှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့စီးပွားရေးကဏ္ဍကိုအလှည့်ပေးဖို့အချိန်ရောက်ပါပြီ။နိုင်ငံခြားကရင်းနှီးမြှုပ်နှံတဲ့စက်ရုံတွေမှာတမကအတီးတီးဖွဲ့စည်းလာပြီးတဲ့နောက်အခွင့်အရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းခက်ဆိတ်ဆိတ်ထွက်ပေါ်လာပါရစေ။စက်ရုံဝန်ထမ်းတွေကအလုတ်သမားအခွင့်အရေးကိုမကြာခဏတောင်းဆိုဆန္ဒပြနေရတဲ့အကြောင်းရင်းတည်ငြိမ်တဲ့လုတ်သားအင်အားစုတည်းရဲ့ဖြစ်ထွန်းလာရေးအတွက်ဘာတွေလိုအပ်နေပါသလဲ။အလုတ်သမားတမကတွေဖွဲ့စည်းရေးနဲ့အလုတ်သမားဆိုင်ရာအငင်းပွားမှုတွေကိုကူညီဆောင်ရွက်နေတဲ့ Action Labor Rights ကကိုသူရိန်အောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကီထိုက်ကတင်ပြထားပါတယ်ရှင
်။ဆန္ဒပြတဲ့ဟာတွေမှာအများစုကတော့လောကလဆန္ဒဆိုင်တယ်အလုကလာစာပေါ်မှာပဲအခြေခံပြီးတော့သူတို့ဆန္ဒပြကြတာပေါ့နော်အဲ့တော့အလုကလာစာကလည်းတောင်းတဲ့ပုဆန်ဝေးကြီးကိုကြီးလိုက်ပြန်တော့လေဟိုသူ့ရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်နောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ကျွန်တော်ကတော့ဒီတောင်းဝင်ရှိတဲ့လူတွေကအဲ့လိုသမားဆန္ဒပြတဲ့ပိစားချက်တွေကိုအဖြစ်တင်နေဆိုတော့ဟာမျိုးတစ်ခုပဲမကြည့်ပဲနဲ့ဘာကြောင့်ပြတာလဲဆိုတော့ဒီအတွင်းနဲ့ကကိစ္စရက်ကိုလည်းဟိုကြည့်စီခြင်းနဲ့ပေါ့ဗျာကျွန်တော်တို့ကတော့
အခုအလုတ်သမားတွေကအဲ့ဒီအနေဆုံးလှုပ်ခလာစာကိုတောင်မရဘူးဆိုတဲ့သဘောလားရှင်ဒါမှမဟုတ်အနေဆုံးလှုပ်ခလာစာကဆက်ပြီးတော့ပဲသူတို့အတွက်ရက်တည်ရေမလောက်တော့တဲ့အနေအထားမျိုးလားရှင
်ဟုတ်တယ်မဖြစ်နိုင်တော့ဘူးအရင်ကျွန်တော်တို့ကအရှိပိုင်းမှာတော့ဒီအနေဆုံးလှုပ်ခဥပဒေထွက်လာတယ်ပြီးရင်ဒီဥပဒေအတိုင်းပဲလှုပ်ခလာစာတွေကိုနှစ်နှစ်တစ်ချိန်တတ်မှတ်တယ်ပေါ့နော်ဆိုတော့ဒီပုံမှာပဲတဖြည်းဖြည်းနဲ့ကျွန်တော်ကဟိုပြုပြောင်းလဲမှုတွေဖြစ်လာမယ်လို့ပဲယူဆထားတာပေါ့အခုကျတော့ဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒီအနေဆုံးလာကမှာပဲတကယ်လက်တွေ့မှာကလူသမားတွေကဟိုလောက်လာတဲ့အခြေအနေမျိုးမရှိတော့ဘူ
းအဲ့တော့ဒီဆန္ဒပြပွဲတွေတိုင်းမှာရောအောင်မြင်မှုရတယ်လို့ပြောနိုင်ပါသလားရှင
်ရာဂိုင်နှုံးရပြောလို့ရှိရင်တော့ရာဂိုင်နှုံးအများစုကတော့လူသမားတွေဘက်ကတပါတယ
်ဆိုရဘက်ကဒါနိုင်ငံခြားရှင်နှိမ့်မြုံနှံမှုကိုတော်တော်လေးကိုဆွဲဆောင်နေတဲ့အနေအထားမှာရှိပါတယ်မြန်မာနိုင်ငံရဲ့အာသာချက်ကလည်းဒါလုတ်သားအင်အားရှိတယ်ပေါ့နော်မြန်မာနိုင်ငံမှာနိုင်ငံခြားရှင်နှိမ့်မြုံနှံမှုလာတာတွေရဲ့အာသာချက်တစ်ခုလည်းဖြစ်ပါတယ်ဆိုတော့အခုလိုအလုတ်သမားဆန္ဒပြပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာတော့ဒီနိုင်ငံခြားရှင်နှိမ့်မြုံနှံမှုအလုတ်အကိုင်းတွေဝင်လာတဲ့အပေါ်မှာဟိုထိခိုက်မှုတက်ရောက်မှုပေါ့နော်အဲ့ဒါမျိုးတွေ့ရပါသလားရှင်ဒီဆန္ဒပြပွဲတွေတောင်းဆိုမှုတွေကြောင့်ဟိုပိတ်သိမ်းသွားတဲ့စိတ်ယုံအလုပ်ယုံမျိုးဟိုနောက်ဆုတ်သွားတဲ့ဒီလုပ်ငန်းမျိုးအဲ့ဒါမျိုးတွေရောကုသရင်းတို့တွေ့ရပါသလားရှင
်မိနစ်တုန်းကတစ်ခေါက်ဖြစ်တယ်ပေါ့နော်ဟိုဒီဆန္ဒပြမှုတွေကြောင့်စိတ်ယုံတွေပိတ်တယ်ဆိုပြီးတော့အစိုးရဘက်ကလည်းဆွဆွဲတယ်ပေါ့နော်ဟိုကျွန်တော်ရောအဲ့လိုမထင်ပါဘူးဆိုတော့စီးပွားရေးလုပ်ငန်းဆိုတာကတော့အရှုံးမြတ်ဆိုတာလည်းရှိသေးရဲ့လေဒီဆန္ဒပြမှဟိုပိတ်လိုက်ရတာမျိုးမဟုတ်ဘူးလို့အကြောင်းအရာတွေများစွာနဲ့သူပိတ်ရတာတွေရှိတယ်ဆိုတော့တကူအဲဒီဆန္ဒပြမှုတကူမှာကျွန်တော်တို့ဒီဝန်ကြီးချုပ်ယုံကျွန်တော်တိုင်းဝန်ကြီးချုပ်ယုံရှိမှရှင်းတော့အဲ့မှာဝန်ကြီးချုပ်ကတစ်ခေါက်မေးဘူးလေဗျရှုံးတယ်ဆိုလို့ရှိရင်ခင်ဗျားတို့ရဲ့ငွေကြေးကိုစစ်မယ်ဆိုတဲ့ခါကျတော့သူငြိမ်သွားတော့စစ်အောင်ပဲကဆိုတော့အရှုံးကိုသူတို့ကအဲ့လိုမျိုးစစ်ပြီးတော့ရှုံးမှရဲလို့ပြောသွားတာမဟုတ်ဘူးဒီတိုင်းအလုတ်ကိုသူကပိတ်သွားတာတကယ်ရှုံးလားမရှုံးလားဆိုတဲ့ကိစ္စပေါ်မှာဟိုတက်တေတက်ခါရမရလိုက်ဘူးနောက်တစ်ခုကကြတော့လေသူတို့ကဆက်လုပ်ငန်းရှင်တွေဘက်ကတည်းကဆန္ဒပြတဲ့ကိစ္စကိုသူတို့ကလည်းရှောင်ရှားခြင်းမှာပေါ့ဗျာဒီဟာကိုအဲ့တော့သူတို့ဘက်ကတော့ဒီဆန္ဒပြမှုနည်းတဲ့ဧရိယာတွေဘက်ကိုသူတို့ရွှေ့ကြတာကြီးလောက်ကြတာမျိုးတွေတွေ့ရတယ်ဆိုတော့အဲ့တော့ဒါပေမဲ့ရွှေ့တော့ကောင်းကောင်းရွှေ့မသွားဘူးပေါ့ဗျာဒီမှာတော့ဒီဆန္ဒပြလို့ရွှေ့ရပါတယ်ဆိုပြီးတော့နာမည်တက်သွားတာပေါ့နော
်ဒီလိုခဏခဏဆန္ဒပြနေဖို့မလိုတဲ့အခြေအနေမျိုးပေါ့နော်တည်ငြိမ်နဲ့လုတ်သားဈေးကွက်တစ်ခုဖြစ်လာဖို့ဘာတွေပြုပြင်ပြောင်းလဲဖို့ဘာတွေလုတ်ဖို့ကိုသူရိန်တို့အဆိုပြုချင်ပါလေရှင
်အချင်းတော့ယူရမယ်ဗျဒီအလုံသမားတမကတွေမှာလည်းဒီသူတို့ရဲ့ကျွန်တော်ပညာပေးအစီအစဉ်တွေကဒီအလုံသမားအဖွဲ့အစည်းတွေကလည်းလုပ်နေရတယ်ရှိတယ်ဆိုတော့ဒါတွေကလည်းဒီရဲ့တည်ရောက်မှုတွေကချက်ချင်းမပေါ်နိုင်ဘူးလေအစိုးရဘက်ကတော့ဒီဥစ္စာကိုဥပဒေနဲ့ဟိုဖိဖိစီစီစီးကျက်ဖို့လုပ်တာတာမျိုးတွေလည်းတွေ့ရတယ်ဆိုတော့တခြားဟိုတကူကတော့အဓိကတော့လောအားကပဲဗ
ျအခုဒီနိုင်ငံခြားရှင်းနှီးမြှုပ်နှံမှုနဲ့ဟိုစက်ယုံအလုတ်ယုံနေပို့ပြီးတော့တိုးလာလာတိတာတဲ့အနေအထားရှိပါသလား
တိုးလာတယ်တိုးတယ်တိုးတယ်တိုးလာတော့တိတာကြီးကိုတိုးတယ်အစိုးရဘက်ကလည်း တို့မှလည်း data တွေရှိမှာပါဗျာ data ရှိမှဆိုအထက်ပြီးတော့တိုးဖို့အတွက်ကိုနေရာတွေတို့ဖန်တီးနေရာတွေတွေ့ရတယ
်ဒီအလုတ်ကန်ရတဲ့အခြေအနေကရော
အထေရုပ်ကဏ္ဍကတော့တိုးတက်တာမြန်တယ်ဆိုတော့အဲ့ကဏ္ဍတစ်ခုမှာတော့ဟိုတိုးတက်မှုရှိတယ်ဒီလုပ်ငန်းတွေဘက်ကလည်းဒီလုပ်ငန်းဘက်မှာရွေးချယ်လာကြတယ်ပေါ့နော်ဒီလုပ်ငန်းရှင်တွေဘက်ကလည်းသူတို့ဒီကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုအထေရုပ်ကဏ္ဍကိုပဲပြောတာနော်လုပ်သမားကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုပဲဟိုပို့ပြီးတော့အားစိတ်လာကြတာမျိုးတွေတွေ့ရတယ
်ခိုင်မာတဲ့ကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေများသလားဒါမှမဟုတ်ဟိုအသေးစားအလတ်စားတစ်ပိုင်းတစ်နိုင်လုပ်ငန်းတွေကများပါသလားရှင
်အသေးစားတွေကများတယ်အကြီးစားတွေကနည်းတယ်ပြောရဲစမ်းပြတဲ့ကိစ္စတွေမှာလည်းအဲ့အသေးစားတွေမှာပဲအသေးစားအလက်စားတွေမှာပဲဖြစ်ကြတာဒီလုံအဲ့ကုမ္ပဏီအကြီးတွေမှာကြတော့သူတို့ management ကသူတို့ invest ကောင်းအောင်လုပ်ထားတယ်ဗျာနားလည်းတကြွနဲ့တူဘယ်သူတို့ကခံနာကြတာဆိုတော့ပြဿနာနေတဲ့သဘောပဲဗျာစမ်းပြတဲ့အဆင့်ထိမရောက်ကြဘူးပေါ့
ဒီစိတ်ယုံတစ်ခုမှာဒီ gate တကားဝမှာဝင်သွားတဲ့လူတွေနဲ့ထွက်ဒီအပြင်မှာရှိတဲ့လူတွေနဲ့ဟိုပစ္စည်းတွေနဲ့ပေါက်ကြခတ်ကြပေါ့နော်ဟိုရုံးရင်းဆန်ကပ်ဖြစ်တဲ့ဟာမျိုးတစ်ခုတွေ့ပါတယ်ဒီအလုတ်သမားတွေကြားမှာရောအဲ့လိုပြဿနာတွေကတကယ်ပဲရှိနေပါသလားရှင
်ဟုတ်တယ်ဗျအဲ့ဒါတော့ရှိတယ်ဗျအဲ့ကိစ္စကတော့ကျွန်တော်တို့လည်းဟိုအခုကတော့အခုထိကတော့တိတ်ပြင်းပြင်းတန်းအနေဒါမျိုးတွေဖြစ်တာမျိုးတွေတော့မဟုတ်သေးဘူးဗောနော်ဒီတိုင်းမဲ့ဆက်သွားရတယ်ဆိုလို့ရှိရင်တော့ဒီလူသမားအချင်းချင်းကြားထဲမှာပဲဒီအဲ့ဒီအကြောင်းရာနဲ့ပတ်သက်ပြီးတော့ကြီးကြီးပြဿနာမျိုးတွေရှိလာနိုင်တယ်ဗောနော်ဟိုကျွန်တော်တို့ဒီလူသမားတွေကူညီပေးနေတဲ့အဖွဲ့တွေရတယ်အဲ့လိုမျိုးမဖြစ်အောင်အတက်တယ်ဆိုတော့နီးလန်းနေရှောင်ရှားတယ်ဗျလုပ်ငန်းရှင်တွေဘက်ကိုအကြံပြုနေတာကတော့အဲ့လိုအခြေအနေမျိုးမှာဖြေရှင်းတဲ့အခါမှာလူသမားတွေနီးလန်းအဖြေကိုကျွန်တော်ကရှာတဲ့ဥစ္စာမျိုးပဲဖြစ်စေပြီးဒေါသကိုစွာပေးတယ်ဆိုတော့နီးလန်းမျိုးတွေကျွန်တော်မသုံးသိချင်ဘူးဆိုတော့အကြံပြုနေတာပေါ့သူတို
့မသိဉ္ထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့မအေးတန်နာကျော်ရဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုသက်သက်ရောက်တဲ့လမှာတော့ Walt Disney Company ကထုတ်လုပ်တဲ့ရုပ်ရှင်ကားတကားတွေကဇက်ကောင်လေးရဲ့အယုတ်တွေကိုမကြခင်ပြည်သက်ရဲ့တောင်းဆိုမှုကြောင့်ရောင်းချပေးရမယ်လို့ဆိုပါတယ်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်Walt Disney Company ကထုတ်လုပ်ရိုက်ကူးပြီးတော့သူတို့ရဲ့ Disney Plus ကနေပြသတဲ့ The Mandalorian ရုပ်တံဇလန်တွေတွေက Baby Yoda အယုတ်ကလေးကိုမလကစပြီးတော့ရောင်းချပေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲကြေညာတော်ပါတယ်။2019 Christmas အထူးဈေးရောင်းကာလအတွင်းမှာလူကြိုက်များခဲ့တဲ့အယုတ်ကလေးဖြစ်ပါတယ်။အဲ့ဇက်ကောင်လေးကိုတခြားကလေးလေးလို့နာမည်ပေးထားပေမဲ့လည်းရုပ်ရှင်ကြီးပရိသတ်ကတော့သူ့ကို Baby Yoda လို့ချက်စနုခေါ်ကြတာဖြစ်ပါတယ်။ Disney Plus Online ရုပ်တံကပြသတဲ့ Star Wars Jedi ရဆစ်ပွဲရုပ်တံဇလန်တွေအတင်မှာသူကအဓိကဇက်ကောင်တနေရာကပါဝင်ရတာဖြစ်ပါတယ်။နိုဝင်ဘာမှာအဲ့ဇလန်စပြကလေးကအဲ့ယုတ်ကလေးတွေအမတ်တရားပစ္စည်းတွေဝယ်ခြင်းလို့သူ့ရဲ့ပရိသတ်တွေမျှော်နေကြတာပါ။ဒါပြင်ဒီ The Mandalorian ရုပ်ရှင်စကားမထွက်ခင်ကလည်းဇလန်းကိုအပြင်ကိုမပေါက်စေချင်လို့ဒီရုပ်လေးတွေကိုထုတ်လုပ်ဖို့မဖြစ်နိုင်ဘူးလို့ထုတ်လုပ်ရမှု Dave Filoni ကပြောပါတယ်။နောက်တခြားစကားတွေဖြစ်တဲ့ Star Wars, The Clone Wars လိုမျိုးစကားတွေကအယုတ်တွေကိုလည်းမလှမစပြီးတော့ရောင်းချပေးမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကအထူးသဖြင့်ဟာရီယာရှင်စွေတိုက်ကြွေးတဲ့လဝဲဝါဒီဝင်လူရှင်တော်တွေဟာအရင်တော့ကထက်ပိုပိုပြီးတော့နိုင်ငံရေးသိရတဲ့ဟာသားတွေပြောလာကြတာတွေ့ရပါတယ်။လူလူကြားထဲမှာသဘောထားအမြင်မျိုးစုံကွဲနေတာနောက်ပြီးတော့ဝန်ကြီးချုပ် Narendra Modi ရဲ့ဟိန္ဒူမျိုးသားရေးအစိုးရကိုထောက်ခံသူတွေနဲ့မပြောစေချင်တဲ့စီးပွားရေးပြဿနာထောက်ပြမှုတွေဒီလိုဟာသားတွေပိုပြီးတော့ပြောလာကြတာတွေ့ရပါတယ်။သူတို့တွေကတယောက်ကတော့မွန်မိုင်းခြေဆိုင်ဟာရီယာရှင်စွေတိုက်ကြွေးတဲ့ကနယ်ကာမာဖြစ်ပါတယ်။သူကအိန္ဒိယကအခြေချရွှေပြောင်းနေထိုင်သူတွေအများကြီးရှိတဲ့စင်ကာပူပြခဲ့တဲ့စနေကသွားပြီးရှိုးလုပ်ခဲ့တာပါ။သူ့မှာကတွေ့တာလူမှုကွန်ရက်စာမျက်နှာမှာပရိသတ်တန်းနေပါရှိပြော။သူကလေချောင်းလိုက်အများပြရဲ့ခွင့်မပြုခီးတဲ့ဆင်းမှာထည့်ထားခံရတာပါ။အင်ဂျင်ကနာမည်ကျော်ရုပ်တံသတင်းတောက်တူကိုသူကလေရင်ပေါ်မှာသွားပြီးအရှက်ခွဲခဲ့လို့ဒါဟာအင်အားလွန်ကျွမ်းတုံးပြီးလူတိုးတယောက်ကိုနှောက်ယှက်တယ်ဆိုပြီးအများကသူ့ကိုမြင်ကြတာလည်းရှိပါတယ်။သူ့ကိုဟိန္ဒူသဘောထားပြင်းထန်သူလက်ရဆောင်ဝါဒီတွေကမကြာခဏဆိုစလို့ Twitter နဲ့ Facebook လူမှုကွန်ရက်တွေပေါ်မှာချိန်ချောက်လေးရှိပါတယ်။သူတို့ကိုတကယ့်နိုင်ငံရေးသမားကြီးတွေတောင်မှထောက်ခံကြတာလည်းရှိပါတယ်ရှင်။ အခုနှစ်အော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိတဲ့ရုပ်ရှင်ဇာတ်ကားကတော့ American သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်တဲ့ Michelle Obama ရဲ့ရုပ်ရှင်ထုတ်လုပ်ရေးကနေပြီးတော့ရိုက်ကူးထုတ်လုပ်တာဖြစ်ပါတယ်2008ခုနှစ်စီးပွားရေးဆုပ်ကအတွင်းမှာအိုဟိုင်းယိုပြည်နယ်ကမော်တော်ယာဉ်စက်ရုံတစ်ခုတရုတ်လုပ်ငန်းမှိုင်းစက်ရုံတစ်ခုဖြစ်နေပြောင်းလဲသွားတာကိုရိုက်အင်တဲပြီးတော့ Netflix online ရုပ်သံလိုင်းကနေပြသခဲ့တဲ့ American Factory ဆိုတဲ့ရုပ်ရှင်ဖြစ်ပါတယ်2008ခုနှစ် American ဆုပ်ကအတွင်းမှာအိုဟိုင်းယိုပြည်နယ်က General Motors GM စက်ရုံတစ်ရုံပိတ်သိမ်းလိုက်ရပြီးတော့အဲ့ကနေအလုပ်သမားတွေအလုပ်လက်မဲ့ဖြစ်သွားရပုံအဲ့ဒီ GM စက်ရုံကတရုတ်ပိုင်းကားမှန်စက်ရုံဖြစ်နေပြောင်းလဲသွားပြီးတဲ့နောက် American အလုပ်သမားတွေကြုံရတဲ့အခြေအနေ American အလုပ်သမားတွေနဲ့တရုတ်အလုပ်သမားတွေကြားမှာမတူတဲ့ယဉ်ကျေးမှုလုပ်ငန်းခွင်သဘောတဘာဝတွေကိုဆန်းစစ်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ် Hey y'all ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah
Oh yeah my own မဲတနာကျော်ရဲ့တက်တန်ဟောင်းတည်င်းလွှာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့စနေနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတ်တန်းရဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ
။ Olympic အကစားပွဲတော်ကြီးကျင်းပနေတဲ့အချိန်မှုလို့လေဒီသတင်းပါအားကစားနဲ့လိုက်ဖက်တဲ့ EDM အသုံးတွေကိုတင်ပြပေးဖို့ရွေးချယ်ထားတာမို့ပထမဦးဆုံး
Full Court Press
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက FULL Full ကအပြည့်အဝ COURT Court ကကစားခွင့် PRESS Press ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့လို့ဒီနေရာမှာဖိတာကိုဆိုလိုပါတယ်။စကပိတ်ထွန်းရဲ့ဓာတ်ရိုက်ဒေးဘေကတော့ကစားကွင်းတစ်ခုလုံးကိုဖိပြီးတော့ကစားတာပေါ့။ဒီအသုံးက1900ခုနှစ်များနှောင်းပိုင်းကစတင်ခဲ့တယ်လို့ဆိုပါတယ်။ဘတ်စကတ်ဘောအကစားကဆင်းတက်လာတာပါ။အသင်းနဲ့တင်းတို့ရှင်ပြိုင်ကစားကြရမှာရှေတန်းအလေတန်းနဲ့နောက်တန်းလူတွေကကွင်းပယ်ဘောလုံးရောက်လာပြီးဆိုသူ့နေရာနဲ့သူထိန်ကစားလို့ရှိပေမဲ့လို့လေရှုံးမဲ့အခြေအနေဆိုင်နေပြီးအရေးပေါ်လာလို့ခံစစ်အတွက်ပြင်ရတော့မယ်ဆိုရင်ကစားကွင်းတစ်ခုလုံးကွင်းပြေဖိအားပေးကစားကြတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ဘောလုံးရှိတဲ့နောက်လိုက်ပြီးတစ်ဖက်ကဂူမဝင်အောင်လို့ဖြတ်တဲ့နေရာမှာကစားသမားအားလုံးကလိုက်ကြိုးစားကြတာကိုဆိုလိုတာဖြစ်ပါတယ်။နေ့စဉ်အတုံးမှလည်းအထူးသဖြင့်နိုင်ငံရေးလောကမှာဥတီချက်တစ်ခုခုပေါ့မြောက်အောင်မြင်ရေးအတွက်အလုံးအင်းနဲ့ဘက်စုံတောင်းစုံကနေကင်တွေတာမျိုးကိုဆိုလိုပါတယ်။ရှင်းရှင်းပြောရမယ်ဆိုရင်တော့ကိုလိုဂျင်နာမရရအောင်လုပ်ယူတာပေါ့ရှင်။ဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The mayor is undertaking a full court press to get funds for the new hospital in his city.
မြို့တော်ဝင်ကသူ့မြို့မှာဆေးရုံအသစ်ဆောက်နိုင်ဖို့ရန်ပုံငွေရရှိရေးအတွက်ဘက်စုံကနေမရရအောင်ကြိုးပမ်းနေလေရဲ့လို့ထိပ်ပင်ရပါတယ်။
The mayor is undertaking a full court press to get funds for the new hospital in his city. No holds barred.
ဖြစ်ပါတယ်။ဆာလုံးပေါင်းက NO NO ကမရှိတာမဟုတ်တာ HOLDS holds ကဒီနေရာမှာ HOLD hold ဆိုတဲ့ဝါဟာရကနေဆင်းသက်လာပြီးတော့နာနောင်းအဖြစ်အသုံးပြုထားတာဖြစ်ပါတယ်။အဓိပ္ပာယ်ကတော့ကင်နာကိုဆိုလိုတာဖြစ်ပါတယ်။ BARRED bard ကတော့ BAR bar ဆိုတဲ့ဝဟရကနေဆင်းသက်လာပြီးဟန်တာရာတားမြစ်တာကိုဆိုလိုပါတယ်။ဒါကြောင့်ဒီအသုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘယ်နေရာပရိမာကင်ရမယ်ဆိုတာကိုတားမြစ်ထားခြင်းရှိတာကိုဆိုလိုပါတယ်။ဒီအသုံးကတော့ wrestling ဆိုတဲ့နဗန်းတပ်ပွဲကနေဆင်းသက်လာခဲ့တာပါ။နဗန်တပွဲမှာတော်ရရှိမြတိချတဲ့အတိုင်းပါပဲရှင်တိုင်နဲ့နဗန်သမားနှစ်ဦးကတယောက်ကိုတယောက်ကင်ပေါက်နိုင်ဖို့စူးစမ်းကြတော့
ဒီလိုလုပ်နိုင်ဖို့ရတယောက်ကိုတယောက်လက်နဲ့မြင်းမြဲကင်ပြီးအောင်လုပ်ကြရမှာဖြစ်ပါတယ်။နှစ်ပန်းပွဲမှာလည်းလက်ဝေးပွဲလိုပဲစီးနင်းတွေရှိတာမို့ခန္ဓာကိုယ်ရဲ့ဘယ်နေရာတွေကိုတော့ဖြင့်မကင်နိုင်ဘူးဆိုပြီးတားမြစ်ထားတာရှိပါတယ်။ဒါကြောင့်မို့လို့လေဘယ်နေရာမှာကင်တွေ့ရမယ်လို့ဟန်တာတာချင်းမရှိဘူးဆိုရင်တော့တနည်းအားဖြင့်တော့နေ့စဉ်ဘဝအီဒီယမ်အသုံးမှာတော့
This debate is going to be very exciting. It says there's no holds barred.
This is a gay loo wagaro, tiku, chigangwe, puebebia. Lina yame, simian we, machibu so velu, debe yavare.
This debate is going to be very exciting. It says there's no holds barred. Saved by the bell.
S-A-V-E-D, saved ka, keda. B-Y-B-Y ka, ni, T-H-E, the, B-E-L-L, the bell, kong lang, so ro. Zikwai chungye, taya, dibe ka, kong lang, ke lai da po. ဒီသုံးကလက်ဝေဘွဲကဆင်းသက်လာတာဖြစ်ပါတယ်လက်ဝေသမားနှစ်ဦးတို့အနေနဲ့ထိုးဝေတတ်တုံးခေါင်းလုံးတန်ကြာရင်ပွဲကိုခစ်တရကြရတာမှုသိအခြေအနေမလှပဲပွဲရှုံတော့မဲ့အခြေဆိုင်နေတဲ့လက်ဝေသမားတူဦးအနေနဲ့ခေါင်းလုံးတန်ကြာလိုက်ရတော့ပွဲရရတော့မှာမှုသူ့အတွက်ကတော့အသက်ရှူပေါက်ရသွားတဲ့အနေထားဖြစ်ပါတယ်အလားတူပဲနေစဉ်ဘဝမှာလည်းဒီအီဒီယမ်သုံးကလက်မတင်လေးတင်ကို့အတွက်
Thank goodness my mom came back home. I was saved by the bell, so I don't need to cook anymore. Thank goodness my mom came back home. I was saved by the bell, so I don't need to cook anymore. Full court press, no holds barred, saved by the bell.
VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတန်ရဲ့ American 3 English စာသင်ခန်းစာစီစဉ်ဖြစ်ပါတယ်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံမှာအဆိုးဆုံးဖြစ်ပေါ်နေတဲ့အခြေအနေကိုကြော်လွန်ခဲ့ပြီဖြစ်ပေမဲ့တခြားနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတိုးပွားလာတဲ့အပေါ်အထူးစိုးရိမ်မိကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီဗိုင်းရပ်စ်ဟာတစ်ကမ္ဘာလုံးကိုပြန့်နှံ့တဲ့အခြေအနေရှိနေတာကြောင့်နိုင်ငံတိုင်းကကြိုတင်ပြင်ဆင်ထားကြဖို့လိုအပ်ကြောင်းလဲဂျနီဗာမြို့က WHO ဌာနချုပ်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတင်းနယ်လာနေမှာပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးအပေါ်သက်ရောက်မှုတွေကြောင့်တင်းနယ်လာနေမှာတော့ကမ္ဘာအစုရှယ်ယာဈေးနှုန်းတွေနဲ့ရင်းနှံဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံရဲ့နှစ်ပတ်လည်ဥပဒေပြုအဖွဲ့ညီလာခံကိုရွှေ့ဆိုင်းထားရပြီးကမ္ဘာတဝန်းမှာလည်းကျန်းမာရေးဆိုင်ရာချင်းချောက်မှုတွေတရဖြစ်ပေါ်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အီတလီနိုင်ငံမှာသေဆုံးသူအနည်းဆုံး9ဦးရှိသွားပြီဖြစ်ပြီးယောဂဗုဒ်ကူးစက်ခံရသူအရေအတွက်ဟာလည်းတနင်္လာနေ့အထိ200ကျော်သွားပြီဖြစ်ပါတယ်။အခြေအနေတွေဆိုးဝါးလာတာကြောင့်အာနာဘန်နီကတမ်းပြည်မြောက်ပိုင်းကမြို့ပေါင်းအနည်းဆုံး10မြို့ကိုဝင်ထွက်သွားလာခွင့်ပိတ်ပင်ထားလိုက်ပါတယ်။တောင်ကိုရီးယားမှာတော့လူပေါင်း 2.5 သန်းရှိတဲ့ဒေဂူးမြို့ကနေအားလုံးအပြင်မထွက်ကြဖို့အာနာဘန်နီကတားမြစ်ထားပါတယ်။အီရန်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတနင်္လာနေ့အထိ12ဦးရှိသွားပြီဖြစ်တာကြောင့်ဒါဟာတရုတ်နိုင်ငံပြင်ပမှာသေဆုံးမှုအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံကဒေတာတွင်းကမဟာမိတ်နိုင်ငံအနေနဲ့အမေရိကန်အခြားသဘောထားကွဲအောင်တတ်ရှုပြီးအရှိတောင်အာရှတိုက်အတွင်းသူ့ရဲ့ဩဇာကြီးထွားမှုကိုပုံမကျပြတ်အောင်လှုပ်ဆောင်လာနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုကအာဆီယံဖွဲ့ဝင်စင်နေငံကခေါင်းဆောင်အနေနဲ့လာမယ့်မတ်လ14ရက်နေ့မှာတွေ့ဆုံမှုစီစဉ်နေပါတယ်ခင်ဗျာ။
ကိုစောင်းဝင်းလိုက်ပါရှင်။တရင်ချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ကီထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလှားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.